မြမရေးနဲ့ပတ်သက်ပြီးအပြောနဲ့မရတော့ဘဲလက်တွေအရေးယူဖို့အမြန်လိုအပ်နေပြီလို့မြမဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါရယ်ဂျနီဘာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီ48ကြိမ်မြောက်ပုံမှန်အစည်းအဝေးမှာမြမနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်တင်ပြခဲ့တာတွေကိုကိုဝင်းမင်းကကောက်နှုတ်ပြောပြမှာပါရှင
်ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဘာမြို့မှာကျင်းပတဲ့မြမလူခွင့်ရေးဆိုင်ရာအပြန်အလှန်ဆွေးနွေးပွဲမှာအထူးကိုယ်စားလှယ်အန်ဒရူးကအခုလိုတောင်းဆိုလိုက်ပါရ
ယ် You have a critically important role to play.
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့တကယ်ကိုအရေးပါတဲ့ကဏ္ဍကနေလှုပ်ပေးဖို့ရှိပါတယ်။အရေးယူဆောင်ရွက်ဖို့စဦးဆောင်ဖို့ပါ။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ကိုထူထောင်ပေးလိုက်တယ်လို့ပေါ့နော်။အခုကအတိတ်တက်ပိုလိုနေပါပြီ။မြန်မာပြည်သူတွေအနေနဲ့နိုင်ငံတကာကနေအားကောင်းပြီးပြစ်မှတ်ထားပူးပေါင်းညှိနှိုင်းဆောင်ရွက်တဲ့အရေးယူမှုမျိုးလို့နေပါပြီ။ဒီဥက္ကဋ္ဌကြီးခင်ဗျာမကြသေးခင်ကမြန်မာကိစ္စလုံခြုံရေးကောင်စီရဲ့ area formula ဆွေးနွေးပွဲမှာအမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်တူပြောခဲ့တာကိုကိုးကားသုံးသပ်ခြင်းပါတယ်ဒါကအားလုံးဘာကိုစောင့်နေကြတာလဲအချိန်ယူလေလူတွေပိုသေးလေပဲတယ်လေ
ဒါအပြင်လက်ရှိကုလသမဂ္ဂဘက်ကဝေဖန်ပြောဆိုတာနဲ့အလုံးမဖြစ်တော့ဘဲဘလို့အသေးစိတ်အရေးယူသင်ပုံကိုလဲ Mr. Andrew က
Mr. Vice PresidentA change of course.
ဒုက္ခရာကြီးခင်ဗျာ။ပြောင်းလဲဖို့မဖြစ်မနေလိုအပ်နေပါပြီ။တိောက်ဖို့အတွက်မြန်မာနိုင်ငံသားများဆိုင်ရာဒဏ်ခတ်ရေးယူမှုကိုအားလုံးထောက်ခံဖို့အတွက်ညှိနှိုင်းပြီးရေရှည်ခံပြင်းထန်မဲ့ပြစ်မှတ်ထားစီးပွားရေးပိတ်ဆို့မှုမျိုးနဲ့ပြည်ပြည်စုံနဲ့လက်နက်နဲ့နှီးပညာပိတ်ဆို့မှုတွေလုပ်ဖို့လိုပါတယ်။ဒီအတွက်အချိန်ဆောင်လို့မရတော့ပါဘူး
။အခုလိုရေးယူဖို့အရေးကြီးလာဖို့ကိုလည်း Mr. Andrew ကအချက်လက်နဲ့ထောက်ပြပါတယ
် Since my last report I am afraid that the crisis in Myanmar has become
ဒီကရဘကကျွန်တော်အစဉ်ခံပြီးကြတဲ့ကဆိုရင်မြန်မာပဋိပက္ခကြီးကပိုတောင်ဆိုးလာတယ်လို့ဆိုရမှာပါလူပေါင်းများစွာကိုညှဉ်းပန်းနှိပ်စက်မှုတွေဆက်လုပ်နေပါတယ်လက်နက်ကင်ပဋိပက္ခတွေမြင့်တက်လာပြီးလူတွေပိုတောင်တေးချေလာရပါတယ်ရလကတော့ရရက်ဆက်ဆက်ဖြစ်ကုန်တာပါပဲ February လ1ရက်နေ့အာနာသိမ့်ပြီးကြတဲ့ကဆိုရင်စစ်အုပ်စုရဲ့တပ်ဖြတ်မှုပေါင်း1100ကျော်မတရားထိန်းသိမ်းမှုပေါင်း8000ကျော်ရွှေပြောင်းဒုက္ခရောက်သူပေါင်း23000ကျော်လာပြီးစုစုပေါင်းပြည်တွင်းဒုက္ခသည်9000ထက်ကျော်လာနေပါပြီ
။ဒါအပြင်ကလေးငယ်တွေပါထိခိုက်လာရတဲ့အပေါ်လဲ Mr. Andrew ကအလေးနဲ့ရှင်းပြပါ
Children have not been spared. As of July the hunter has killed
ကလေးတွေကိုလည်းမရှောင်ပါဘူး။ဇူလိုင်လအထိဆိုရင်စေအုပ်စုအနေနဲ့14လသားကနေ18နှစ်သားအထိကလေးပေါင်းအနည်းဆုံး85ဦးကိုတတ်ဖြတ်ခဲ့ပါတယ်။ဒီကလေးတွေကစေအုပ်စုရဲ့ကားတွေနဲ့တိုက်တက်တာခံခဲ့ရတယ်၊စစ်သားတွေရဲ့ပြစ်တက်တာခံခဲ့ရတယ်၊စေအုပ်စုရဲ့လက်နက်ကြီးတွေထိပြီးတေခဲ့ရတယ်၊ကျွန်တော်တို့ကိုယ်တိုင်ကလေးတွေညှဉ်းပန်းနှိပ်စက်တာကိုကြည့်ခဲ့ရတယ်။ကလေးနှစ်ယောက်ကိုအစာအငတ်ထားပြီးခြေသလုံးတွေပေါ်တန်ပိုက်လုံးတွေနဲ့ပြင်းပြင်းထန်ထန်လှိမ့်တာပါပါတယ်လေ
အခုနောက်ပိုင်းမှာလဲမဆိုင်သူတွေပါရောချိတ်တာပိုလုတ်လာတာကိုလဲ Mr. Andrew က
Now the hunter is increasingly relying on another depraved
နောက်တစ်ခုကစေအုပ်စုအနေနဲ့အစုလိုက်တင်းကျုံအပြစ်ပေးတာမျိုးကိုပိုပြင်းပြင်းထန်ထန်သုံးလာပါတယ်ဥပမာဖမ်းမိတ်ထုတ်ထားသူတွေကိုစစ်တပ်နဲ့ရဲကဖမ်းဖို့ရှာဖွေတဲ့အခါမိသားစုဝင်တွေကိုတရားခံအဖြစ်ဖမ်းထားတာမျိုးတွေလုပ်လာပါတယ်။လိုက်ဖမ်းတဲ့သူတွေလွတ်မြောက်သွားတဲ့အခါမိသားစုဝင်ပေါင်းအနည်းဆုံး118ဦးကိုစစ်ကောင်စီတပ်တွေကမတရားထိန်းသိမ်းထားတဲ့အစီရင်ခံစာတွေရရှိထားပြီးပါပြီ။ဒီဖမ်းကန်ရသူတွေထဲမှာကလေးငယ်တွေတောင်ပါနေပါတယ်။လ20သားအထိငယ်တဲ့သူတွေပါနေပါတယ
်။ဒါအပြင်ကျမရဲ့လူသားတွေနဲ့ကျမရဲ့စနစ်ပါဖိနစ်ခံလာရပုံကို Mr. Andrew ကမိမောင်းထုတ်ပြခဲ့ပါတယ
် I have spoken directly with medical doctors who in between caring
ကျွန်တော်ကိုယ်တိုင်လူနာတွေနဲ့အလုပ်များနေတဲ့ဆရာဝန်တွေအားလက်တဲ့အချိန်မှာကြားပြပြောခဲ့တာရှိပါတယ်စစ်တပ်အနေနဲ့ခမဲ့နဲ့ယာယီဆေးကန်းတွေကိုဖျက်ဆီးခဲ့တာကြားခဲ့ရပါတယ်ဆေးပစ္စည်းကိရိယာတွေကိုဖျက်ဆီးပစ်တာတွေတိမ့်ထားတာတွေလုတ်ပေါ်ကင်ဖက်ဝန်တန်းတွေကိုဆဲဆိုရိုက်နဲ့မတရားဖမ်းဆီးတာတွေရှိခဲ့ပြီးဩဂုတ်လ25ရက်အထိဆိုရင်ဒီအမှုပေါင်း260အထိရှိနေပါပြီ။ကျမရဲ့လုတ်သား600ကိုဖမ်းဝရမ်းထုတ်ထားပြီးသူတို့လည်းပုံအောင်နေကြရပါတယ်
။ဒီနေရာမှာကိုဗစ်ကာလဖြစ်တာမို့မြမကျမရဲ့အပါအဝင်ပြဿနာကြီးကဒေသနဲ့နိုင်ငံတကာကိုပါရက်ခတ်လာနိုင်တယ်လို့ထောက်ပြပြီး အခုလိုခြုံငုံတုံ့တက်ခဲ့ပါတယ
် The junta has in some directed its forces to engage
အလုံးချုပ်ကြည့်လိုက်ရင်တော့စေအုပ်စုအနေနဲ့မြန်မာပြည်သူတွေကိုစနစ်တကျနဲ့ကြကြံပြတ်ပြတ်တိုက်ခတ်ဖို့တူတက်တွေကိုညွှန်ကြားထားခဲ့ပါတယ်။ဒါကြောင့်မို့စေအုပ်စုအနေနဲ့ Crime Against Humanity လို့ခေါ်တဲ့လူသားတူအပေါ်ရာဇဝတ်မှုကြီးကိုကျူးလွန်တယ်လို့ပြောစရာဖြစ်လာနေပါတယ်။ Double I Double M မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်ရရအဖွဲ့ကလည်းဒါကိုရည်ညွှန်းထားပါတယ်
။တကယ်တော့ကုလသမဂ္ဂအနေနဲ့မြန်မာရေးလက်တွေ့လွတ်ဆပ်မှုတွေအားနည်းတယ်လို့အများကပြောပြလာချိန်မှာမြန်မာဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလာတာလို့သုံးသပ်မှုတွေလည်းထွက်နေပါတယ်ခင်ဗျ။